စီးရီးယားစစ်တပ်ပြစ်မှတ်တွေပေါ်အမေရိကန်ကမစ်ဆိုင်းတုံးလက်နက်နဲ့ပစ်ခတ်ခဲ့တာနဲ့ပတ်သက်လို့အမေရိကန်မဟာမိတ်တွေကသတိနဲ့ထောက်ခံနေကြသလိုစီးရီးယားမဟာမိတ်တွေဘက်ကဝေဖန်ပြစ်တင်နေကြပါတယ်။အမေရိကန်ရဲ့လှုပ်ရက်ဟာရန်လိုတဲ့လှုပ်ရက်ဖြစ်ပြီးဒေသတွင်းမှာသာမကနိုင်ငံတကာတည်ငြိမ်ရေးကိုအကြီးအကျယ်ပြပြစီတယ်လို့ရုရှားကထုတ်ပြန်ခဲ့ပါတယ်။အခုလိုအမေရိကန်သမ္မတရဲ့လှုပ်ရက်ကအီရတ်နဲ့မြောက်ကိုရီးယားတို့ကိုသတိပေးလိုက်ရာရောက်တဲ့အပြင်သူ့အတွက်နိုင်ငံရေးအမျက်ထွက်အများရှိစေတဲ့လိုရဖြစ်တယ်လို့လိလာသူတချို့ကသုံးသပ်ကြပါတယ်။အပြည့်စုံကိုတော့မတ်ဆူမြန်မွန်ကစူးစီးတင်ဆက်ထားပါတယ
်။ဆီးရီးယားနိုင်ငံတွေကစစ်တပ်ပစ်မှတ်တွေကိုမြေထဲပင်လယ်ထဲရောက်နေတဲ့အမေရိကန်စစ်သင်္ဘောပေါ်ကနေတော်မဟော့ခ်မစ်ဆိုင်းဒုံးကျည်တွေနဲ့တောက်ကြနေမနေ့အစောပိုင်းမှာပြစ်ခတ်ခဲ့ပြီးတဲ့နောက်တောက်ကြနေကကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်စီဝေးခဲ့ကြပါတယ်။ဆီးရီးယားနိုင်ငံအစ်ဒလစ်ပြည်နယ်ခန်ရှိခုံးမြို့ကကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်အရသား100လောက်သေဆုံးရအောင်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ Syria လေတပ်စခန်းတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီး Nikki Haley ကလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။ Syria ပြည်သူတွေကိုဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့ Syria အစိုးရအပေါ်အမေရိကန်ရဲ့လက်တုံ့ပြန်တိုက်ခိုက်မှုဟာလုံးဝတရားမျှတတယ်လို့သူကပြောပါတယ်။ဒါပေမဲ့ Syria သမ္မတ Bashar al-Assad အစိုးရကိုထောက်ခံပြီးစစ်ကူတိုက်ပေးနေတဲ့ရုရှားနိုင်ငံကတော့အမေရိကန်ရဲ့လှုပ်ရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားဒုတိယတပ်အမတ်ကြီးဗလာဒီမီယာဆာဖရန်ကော့ဖ်ကတော့ဒါဟာရန်လိုတဲ့လှုပ်ရက်ဖြစ်တယ်လို့လုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်
။ На этом треке на площадке Хастаны Женевы в последнее время наметились
ဒီတိုက်ခိုက်မှုဟာနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တဲ့ရန်လိုတဲ့လှုပ်ရက်ဖြစ်ပါတယ်။အမေရိကန်ရဲ့ဥပဒေချိုးဖောက်တဲ့လှုပ်ရက်ကိုရုရှားကပြင်းပြင်းထန်ထန်ရှုတ်ချပါတယ်။ဒီလိုရရဲ့အကျိုးဆက်ကြောင့်ဒေသတွင်းနဲ့နိုင်ငံတကာလုံခြုံရေးကိုအကြီးအကျယ်ထိခိုက်စေနိုင်ပါတယ
်။အမေရိကန်ရဲ့တိုက်ခိုက်မှုက IS လို့အကြမ်းဖက်အဖွဲ့တွေကိုပိုပြီးအားကောင်းခိုင်မာစေတယ်လို့လည်းရုရှားဒုသံအမတ်ကြီးကလုံခြုံရေးကောင်စီကိုပြောကြားသွားပါတယ်။အမေရိကန်ရဲ့မစ်ဆိုင်းဒုံးလက်နက်နဲ့တိုက်ခိုက်မှုအပေါ်ဆီးရီးယားသမ္မတအာဆတ်ရဲ့မိတ်ဆွေနိုင်ငံဖြစ်တဲ့အီရန်နိုင်ငံကလည်းအမေရိကန်ကိုအပြစ်တင်ခဲ့ပါတယ်။အမေရိကန်ရဲ့တိုက်ခိုက်မှုကကြာဆုံးနေတဲ့အကြမ်းဖက်သမားတွေပြန်အင်အားကောင်းစေပြီးဒေသရင်းအခြေအနေကိုပိုရှုပ်ထွေးစေတယ်လို့အီရန်နိုင်ငံသားရေးဌာနပြောခွင့်ရသူကကြေညာချက်ထဲမှာဖော်ပြပြောဆိုထားပါတယ်။အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ EU ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့တူရကီနိုင်ငံအပြင်အရှေ့အလယ်ပိုင်းကနိုင်ငံတချို့ကလည်းအမေရိကန်ရဲ့လှုပ်ရက်ကိုထောက်ခံနေကြပါတယ်။ပြည်တွင်းမှာလည်းသမ္မတထရမ့်ရဲ့လှုပ်ရက်အပေါ်အားပေးထောက်ခံသူများနေပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေကတော့စည်ရေးအရာဆောင်ရွက်မယ်ဆိုရင်လွှတ်တော်မှာအရင်ဆွေးနွေးဖို့ပြောနေကြသလိုရှေ့ဆက်ဆောင်ရွက်မယ်မဟာဗျူဟာကိုသမ္မတအနေနဲ့ပြက်ပြက်သားသားချမှတ်ဖို့တောင်းဆိုနေကြပါတယ်။ဆီးရီးယားမှာအာဆတ်အစိုးရတပ်တွေနဲ့သူ့ကိုဆန့်ကျင်နေတဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာ6နှစ်အချိန်ကြာလာချိန်မှာအမေရိကန်ကအခုလိုမစ်ဆိုင်းဒုံးလက်နက်တွေနဲ့တိုက်ခိုက်တဲ့အတွက်ပဋိပက္ခကိုပိုဆိုးစေနိုင်တယ်လို့ပညာရှင်တချို့ကသုံးသပ်ကြပါတယ်။ပထဝီနိုင်ငံရေးအန်ဒီယေကိုသုံးသပ်အကြံပေးနေတဲ့ Gulf State Analytic အဖွဲ့ရဲ့အမှုဆောင်အရာရှိ Giorgio Caffiero ကအခုလိုသုံးသပ်ပါတယ်
။ There is certainly a risk that as a consequence of this military strike we will see
ရတ်တခိုင်မှုရဲ့အကျိုးဆက်တွေကြောင့် Russia, Iran နဲ့ Lebanon က Hezbollah တွေပါပါဝင်ပတ်သက်နေတဲ့ Syria ပြည်တွင်းစစ်ပွဲအခြေအနေပူဆူလာတာကိုမြင်ရမှာဖြစ်ပါတယ်အန်ဒီယက်စီကသိကြပါတယ်အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေကိုဒီအုပ်စုတွေကဘယ်လိုတုံ့ပြန်လာမလဲဆိုတာကျွန်တော်မသိရသေးပါဘူးဒါပေမဲ့အန်ဒီယက်တော့ရှိပါတယ
်ဆီးရီးယားစစ်တပ်ပြစ်မှတ်တွေကိုရုရှားဒုံးလက်နက်တွေနဲ့ဖျက်ဆီးပစ်ဖို့သမ္မတထရမ့်ကဆုံးဖြတ်ခဲ့တာဟာနိုင်ငံရေးအရပါနတ်တဲ့လှုပ်ရဖြစ်တယ်လို့အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာကျွမ်းကျင်သူဒေါက်တာကယ်ရင်ဖွန်ဟစ်ပယ်ကသုံးသပ်ပါတယ်သူကတော့ Royal United Services Institute ကညွှန်ကြားရေးမှူးချုပ်ဖြစ်ပါတယ
် I mean in many ways it was a very clever move of Trump to take action in Syria he's threatened already to take action in Iran and North Korea which would be far more complicated
Syria ပေါ်မှာသမ္မတ Trump ရဲ့လှုပ်ရက်ကတော်တော်လေးပါနက်တဲ့လှုပ်ရက်ဖြစ်ပါတယ်အီရန်နဲ့မြောက်ကိုရီးယားတို့ပေါ်မှာအရေးယူဆောင်ရွက်မယ်လို့သူကချိန်ချောက်ထားပါတယ်။တကယ်တမ်းလုံရင်အခုထက်အများကြီးရှုပ်ထွေးနိုင်ပါတယ်။ဆီးရီးယားမှာပြစ်မှတ်ကိုပဲထိန်းသိမ်းတိုက်ခိုက်တဲ့အတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေရပါလိမ့်မယ်။ရုရှားနဲ့သူ့ရဲ့အကြံပေးတွေဆက်ဆက်မှုရှိသလားဆိုတာစုံစမ်းစစ်ဆေးခံနေရချိန်မှာရုရှားနဲ့ပတ်သက်ရင်ပြက်ပြက်သားသားလှုပ်တယ်ဆိုတာပြသရာရောက်ပါတယ်။တိုက်ခိုက်မယ်ဆိုတာအမေရိကန်အစိုးရကရုရှားကိုကြိုပြီးတော့အကြောင်းကြားပါတယ်။ရုရှားနဲ့လည်းပြည်ပခါမဖြစ်စေအောင်လို့သဘောတူထားပါတယ်။ဆိုတော့ရုရှားကိုတိတ်ပြီးတော့ထိနာစေတာမဟုတ်ပေမဲ့လည်းရုရှားပေါ်မှာပြက်ပြက်သားသားလှုပ်တယ်ဆိုတဲ့အမြင်ရောက်စေပါတယ်ရှင့်။
ဧပြီလ၄ရက်နေ့အင်္ဂါနေ့တုန်းကဆီးရီးယားမြို့အပေါ်ဓာတုလက်နက်နဲ့တိုက်ခိုက်မှုမှာရုရှားကဆီးရီးယားကိုကူညီခဲ့သလားဆိုတာကိုစုံစမ်းနေတယ်လို့ပန်တဂွန်စစ်ဌာနချုပ်ကလည်းတောက်ကြနေကပဲပြောကြားခဲ့ပါတယ်ဆီးရီးယားပြည်သူတွေခံစားနေရတဲ့အခြေအနေပိုဆိုးသွားစေမယ့်လောက်ရအားလုံးကိုရှောင်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ပန်ကြားထားပါတယ်ရှင်